ကုလသမဂ္ဂနျူကလ িয়ার စောင့်ကြည့်ရေးအဖွဲ့နဲ့အီရန်ကရရှိထားတဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေကိုစောင့်ကြည့်ရေးသဘောတူညီချက်တက်တန်းကုန်ဆုံးသွားပြီဖြစ်တာကြောင့်သူတို့ရဲ့နျူကလ িয়ার ဖက်ယုံတွင်ကဓာတ်ပုံတွေကိုပို့ပေးတော့မှာမဟုတ်ဘူးလို့အီရန်တွတ်တော်ဥက္ကဋ္ဌကတနင်္ဂနွေနေ့မှာပြောကြားလိုက်ကြောင်းအီရန်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။သဘောတူညီချက်ဟာတက်တန်းကုန်ဆုံးပြီဖြစ်တဲ့အတွက်နျူကလ িয়ার ဖက်ယုံတွေနဲ့ဆိုင်တဲ့သတင်းအချက်အလက်တွေကို IAEA နိုင်ငံတကာနျူကလ িয়ার အေဂျင်စီကိုပေးတော့မှာမဟုတ်တယ်လို့နျူကလ িয়ার ဖက်ယုံတွေနဲ့ဆိုင်တဲ့အချက်အလက်တွေနဲ့ဓာတ်ပုံတွေဟာလည်းအီရန်ရဲ့ပိုင်ဆိုင်မှုအဖြစ်ထားရှိသွားမှာဖြစ်ပါတယ်လို့အီရန်တွတ်တော်ဥက္ကဋ္ဌမိုဟာမက်ဘခါကာလီဘတ်ကပြောပါတယ်။အီရန်တို့တော်ဥက္ကဋ္ဌရဲ့အခုလိုပြောဆိုချက်ကြောင့်ကမ္ဘာအင်အားကြီး၅နိုင်ငံနဲ့အီရန်အကြား2015ခုနှစ်ကရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ပြန်အသက်သွင်းရေးဆွေးနွေးမှုတွေအတွက်အခက်အခဲရှိသွားစေနိုင်ပါတယ်။လွန်ခဲ့တဲ့3လတုန်းကအီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်ကနှုတ်ထွက်ခဲ့ပြီးအီရန်ပေါ်ဓာတ်ကပိတ်ဆို့မှုတွေပြန်လည်ချမှတ်ခဲ့ပါတယ်။အမေရိကန်ကအဲ့ဒီလိုနှုတ်ထွက်ပြီးတဲ့နောက်အီရန်ဘက်ကလည်းနျူကလ িয়ার သဘောတူညီချက်အများအပြားကိုချိုးဖောက်ခဲ့ပါတယ်။အီရန်ရဲ့နျူကလ িয়ার လုပ်ငန်းစဉ်ကို3လကြာစောင့်ကြည့်ဖို့ IAEA နဲ့အီရန်ကြားဖေဖော်ဝါရီလမှာသဘောတူညီချက်ရရှိထားကြတာပါသဘောတူညီချက်ကိုတက်တန်းတိုးမယ်မတိုးဘူးဆိုတဲ့ကိစ္စကိုတော့နိုင်ငံအုပ်ဆောင်ကဆုံးဖြတ်သွားမယ်လို့အီရန်ဘက်ကပြောပါတယ်အီရန်နျူကလ িয়ার သဘောတူညီချက်ပြန်အသက်သွင်းရေးဆွေးနွေးမှုတွေပြန်လုပ်လို့တဲ့အကြောင်းသမ္မတဘိုင်ဒန်အစိုးရကအစောပိုင်းမှာပြောထားပြီးဖြစ်ပါတယ်ဒါပေမဲ့နျူကလ িয়ার အစီအစဉ်စောင့်ကြည့်ရေးသဘောတူညီချက်ကိုအီရန်ဘက်ကတက်တန်းမတိုးရင်ဆွေးနွေးမှုတွေအတွက်ထိခိုက်စေနိုင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတောက်ကြနေမှာတတိပေးပြောကြားထားပါတယ်ခင်ဗျာ